အိန္ဒိယနိုင်ငံသား၃ယောက်သေဆုံးတဲ့ကိစ္စနဲ့ဆက်စပ်ပြီးမြန်မာနဲ့ဆက်သွယ်ထားတဲ့နယ်ဇာလန်တချို့ကိုမီဇိုရန်ပြည်နယ်ကဩဇာရှိတဲ့ရဲဘက်ဖွဲ့စည်းတချို့ကမနေ့ကဘူရူနေကစပြီးရဲအကန့်အသတ်မရှိပိတ်လိုက်ပါတယ်။မီဇိုရန်ရဲတပ်ဖွဲ့ကတော့ဒီကိစ္စချင်းလက်နက်ကိုင်အဖွဲ့တစ်ခုနဲ့ဆက်စပ်နေတယ်လို့သတင်းမီဒီယာတချို့ကပြောခဲ့ပါတယ်။ချင်းလက်နက်ကိုင် CNF ကတော့ဒီကိစ္စကိုမီဇိုရန်တာဝန်ရှိသူတွေနဲ့ဆွေးနွေးနေပြီးစစ်ဘေးရှောင်တွေကိုငင်းညာတဲ့အနေနဲ့နယ်ဇာလန်တွေပြန်ဖွင့်ပေးဖို့ဆွေးနွေးနေတယ်လို့ VOA ကပြောပါတယ်။ဒီရန်ကုန်ကသတင်းကိုပေးပို့လာတဲ့တဲ့ရင်ကိုအခြေခံပြီးကိုယ်နိုင်ပြပြပေးပါအောင်ခင်ဗျာ
။မတ်လ19ရက်နေ့ကပြောင်းဆုံးသွားတဲ့မီဇိုရန်ပြည်နယ်ဆိုင်ဟာဒေသကအရသာ3ယောက်ဟာလက်ဆက်ကနေ2ကီလိုမီတာဝေးတဲ့မြန်မာဘက်ကတောအုပ်ထဲမှာတေဆုံးပြီးပြန်တွေ့ရကြောင်းမီဇိုရန်ရဲတပ်ဖွဲ့ကစုံစမ်းရေးအရာရှိကမတ်လ23ရက်နေ့ကသတင်းဌာနတွေကိုပြောခဲ့ပါတယ်။ဒီပြောဆိုချက်ထဲမှာချင်းမြေအောက်လက်နက်ကိုင်အဖွဲ့တွေရဲ့လက်ချက်ဖြစ်တယ်လို့ဆိုထားပေမဲ့မြန်မာစစ်ကောင်စီရဲ့ဝါရဖြန့်သတင်းဌာနတွေကတော့ချင်းမျိုးသားတူ CNF ကိုရည်ညွှန်းတာဖြစ်နိုင်ကြောင်းပြန်ပြီးတော့ရေးသားကြပါတယ်ဒီသေဆုံးမှုကြောင့်မြန်မာနဲ့ဆက်သွယ်ထားတဲ့နယ်စပ်လမ်းကြောင်းတွေကိုပိတ်ထားလိုက်ပြီလို့မီဇိုရန်အရက်ဖတ်အဖွဲ့အစည်းတချို့ကမနေ့မတ်လ29ရက်နေ့ကထုတ်ပြန်လိုက်တာပါချင်းကာကွယ်ရေးတပ်ဖွဲ့ CDF ကတော့ဒီလုပ်ရဟာသူတို့နဲ့မသက်ဆိုင်ကြောင်းထုတ်ပြန်ထားပါတယ်လက်ရှိတော့သူ့ဘက်ကိုယ့်ဘက်အကြီးအကဲတွေနဲ့ဖြစ်ရမှန်ကိုဖော်ထုတ်ဖို့တိုင်ပင်ညီနိုင်နေကြောင်းမင်းတပ်မျိုး CDF သတင်းနဲ့ပြန်ကြားရေးတာဝန်ခံက VOA ကိုပြောပါတယ်
ဒီလိုမျိုးဆိုတာဒီမှာရှိတဲ့ UCB ချောင်းကိုအတုကပို့ပြီးတော့မြောက်သွားအောင်ကျွန်တော်တို့ဒီဟာက CDF နဲ့တက်ဆိုင်မှုရှိကိုအတိတ်ကဖော်ထုတ်သွားပါတော့ဒီလိုကြီး CDF ကြောင့်ဆောင်ပြီးတော့လောက်တာလည်းဖြည့်ဖြည့်သွားလိုက်တယ် CDF ကလည်းဒီနေရာကိုကျွန်တော်စစ်တပ်မှာခဏသွားတယ်လို့ကြီးပြီးတော့ခြေကုကခံယူနေ CDF ဖြစ်ရတယ်ဒါကြရတယ်သူတို့အတွက်လည်းအကူအညီအဖြစ်ကြီးဖြစ်လာတော့အဲ့လိုရှိဖို့ရှိအောင်လို့ကျွန်တော်ပြောတယ်
ဒီဆုံးသွားသူတွေကမိဇိုးမျိုးသား2ယောက်နဲ့အမျိုးသမီး1ယောက်ဖြစ်ကြောင်း Young Life Association နဲ့ Maya Trotlia အဖွဲ့ကထုတ်ပြန်ထားပြီးတော့ဒီထုတ်ပြန်ချက်ကိုမိဇိုရန်ပြည်နယ်အာဏာပိုင်တချို့စီကိုလည်းပူးတွဲပေးပို့ထားတာပါထုတ်ပြန်ချက်ထဲမှာတော့ချင်းမီနဲ့ထန်လန်မျိုးနဲ့ထိစပ်နေတဲ့နယ်ဇာလန်နေဖြစ်တဲ့နယ်ဇာဝင်ပေါက်3ခုကိုပိတ်လိုက်ကြောင်းရေးသားထားပါတယ်အိန္ဒိယဘက်ကဒီလိုထုတ်ပြန်ပြီးဒီနေ့မတ်လ30ရက်နေ့မှာတော့မြန်မာစစ်ကောင်စီဟာထန်လန်မျိုးကိုလေနဲ့ဘုံကျဲတိုက်ခိုက်ခဲ့ပါတယ်ဒီတိုက်ခိုက်မှုမှာ10နှစ်ယောက်ကလေးပါဝဲအရသာ10ဦးတေဆုံးခဲ့ပါတယ်ချင်းသတင်းဌာနတွေကတော့အရသာ10ဦးထက်မနည်းတေဆုံးပြီးတော့အများအပြားဒဏ်ရာရခဲ့တယ်လို့ပြောပါတယ်ခင်ဗျာ